မြန်မာနိုင်ငံနဲ့မှာတိုက်ပွဲဖြစ်တာတွေဘုံပေါက်ကွဲတာတွေပြစ်ခတ်တပ်ပစ်တာတွေဖြစ်ပေါ်နေခြင်းနိုင်ငံတကာကမြန်မာအရေးကိုဆွေးနွေးအဖြေရှာဖို့တိုက်တွန်းနေခြင်းမှာပဲ တရားတဲ့နီလန်းကိုရှာပေးမှဒီဆွေးနွေးတင်တဲ့အဖွဲ့အစည်းတွေအားလုံးနဲ့ပြုဆောင်ဆွေးနွေးတဲ့နီလန်းနဲ့မှသာလဲဖြစ်ရှိနိုင်မယ်လို့ကျွန်တော်တို့ယုံကြည်ချက်ဖြစ်ပြီးခန္ဓာအရှိတဲ့အကြောင်းတွေကိုကျွန်တော်တို့ရေးထားတာရှိပါတယ်ပြောမဆိုလို့ရှင်တော့အားလုံးကဒီမြန်မာနိုင်ငံအရေးကိုဆောင်ရွက်နေတဲ့နိုင်ငံအဖွဲ့အစည်းတွေတခြားသောဒီတိုင်းတိုင်းကအဖွဲ့အစည်းတွေစစ်ကောင်စီတွေအားလုံးတကယ် အဲ့ဒါမျိုးဖြစ်ပါတယ်ခင်ဗျာ
ဒီသဘောထားဟာမြန်မာတိုင်းနိုင်ငံလုံးနဲ့သက်ဆိုင်တဲ့မူဝါဒဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်တို့တို့သူပြန်ကြေညာချက်ကတော့အားလုံးအတွက်မူပိုင်းဆိုင်ရာပဲဖြစ်ပါတယ်အခုဥမာ NUG တို့တခြားနိုင်ငံရေးဒီပါတီတွေကတို့ကလှုပ်ရှားမှုတွေကိုကျွန်တော်တို့ကဒီသဘောမတူတာတွေခြုံချတာတွေကန့်ကွက်တာတွေအဲ့နဲ့ပတ်သက်တဲ့ဒီသဘောထားတွေလုံးဝမပွားပါဘူးတို့တို့ကလည်းတို့တို့လောက်ပါစေပေါ့ကျွန်တော်တို့လည်းပူပေါင်းဖြစ်နေနေမှာပူပေါင်းမှာဖြစ်ပါရဲ့အခုကျွန်တော်တို့ထုတ်တဲ့သဘောထားကတော့အားလုံးမြန်မာနိုင်ငံတစ်ခုလုံးနဲ့ပြစ်ဆိုင်နေတဲ့မူဝါဒပေါ့နော် policy ဆိုင်ရာသဘောထားပဲဖြစ်ပါရဲ့
ဆွေးနွေးပြေရှာမှာစစ်ကောင်စီနဲ့ KIO တီးတန့်ဆွေးနွေးဖို့မရည်ရွယ်ကြောင်းလဲဘုံမူကြီးနော်ဘူးကအခုလိုပြောပါတယ
်တီးတန့်ကတော့ဘာမှမရှိပါဘူးเนาะကျွန်တော်တို့ KIO နဲ့ဒီစစ်ကောင်စီတီးတန့်တွေ့ဆုံဆွေးနွေးဖို့ဆိုတော့ဒီဌာနတွေတော့မဟုတ်ပါဘူးအဲ့ဒါကျွန်တော်တို့အားလုံးနဲ့ဆိုင်တဲ့ဟာကိုပဲကျွန်တော်တို့ဒီဌာနရှိတဲ့အကြောင်းကိုပဲကျွန်တော်တို့ရေးသားတာဖြစ်ပါတယ
် KIO ထုတ်ပြန်ချက်မှာပါဝင်တဲ့ကျန်တဲ့ချက်တွေကတော့လက်ရှိအခြေအနေအားတိုင်းရင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးပါတီတွေရဲ့လုပ်ငန်းစဉ်တွေကိုပိတ်ဆို့နေကြောင်းကိုဗစ်ကပ်ရောဂါကြောင့်ပြည်သူတွေအားကိုးရမဲနေကြောင်းနိုင်ငံတကာနဲ့အိမ်နီးချင်းနိုင်ငံတွေကကပ်ရောဂါတိုက်ဖျက်ရေးအတွက်ကူညီတာကိုကျေးဇူးတင်ကြောင်းဒီလိုအကူအညီတွေဆက်ပေးဖို့နဲ့ KIO အနေနဲ့ပူးပေါင်းသွားမှာဖြစ်ကြောင်းဆိုတာတွေပါဝင်ပါတယ် KIO ရဲ့ကြေညာချက်နဲ့ပတ်သက်ပြီးစစ်ကောင်စီရဲ့သဘောထားကိုစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောဆိုပါတယ
်ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့အတော့တော့ဒီ NCA ပါတိုင်းပေါင်းရဖို့ငြိမ်းချမ်းရေးကိုဒါအမြဲတမ်းဒါလက်ကမ်းကြိုးစားရရှိပါတယ်ဒီဒီကြတဲ့ပတ်သက်ပြီးကျွန်တော်တို့အင်ဂျင်နီယာတော်နေရာတော့အကောင်းမြင်သဘောထားပဲရှိပါတယ
်တစ်ဆက်တည်းမှာပဲတက်မတော်နေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြစ်ခတ်ရဆက်ပေးတာကြောင့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ရှေ့လုံငန်းစဉ်နဲ့ဥတီကြပ်ပါအချက်တွေအတိုင်းထာဝရငြိမ်းချမ်းရေးရဖို့ NCA စာချုပ်အတိုင်းဆောင်ရွက်နေကြောင်းကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာပါဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါတယ်။ KIA ကချင်လက်နက်ကိုင်အဖွဲ့ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးမထားသေးပဲ bilateral ကနှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတဲ့အချိန်မှာ COVID-19 ကပ်ရောဂါဖြစ်ပေါ်တာနဲ့စစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်နေကြတာဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်တွေနဲ့ KIA အကြားမှာကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းမြောက်ပိုင်းဒေသတွေမှာပါတိုက်ပွဲတွေဖြစ်နေခဲ့ပါတယ်ခင်ဗျာ။